ဒီမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြသနေသူတွေကိုရှာဖွေဖမ်းဆီးတဲ့လုပ်ရက်ခက်ဆစ်ဆစ်ဖြစ်လာတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီရဲ့လုပ်ရက်ကိုထိရောက်တဲ့နည်းနဲ့ဟန့်တားပေးဖို့အမေရိကန်ရောက်မြန်မာတွေကတောင်းဆိုကြတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒီရက်ပိုင်းတဲ့ညတကောင်အချိန်လူဖမ်းပွဲတွေအရှိန်မြင့်လုပ်နေတဲ့ပေါ်အမေရိကန်ရောက်မြန်မာတွေစိုးရိမ်နေကြတာပါစစ်တပ်ရဲ့ဒီလုပ်ရက်တွေရပ်တန့်သွားအောင်လို့အမေရိကန်ပြည်ထောင်စုကပိုပြီးတိရောက်တဲ့အရေးယူမှုတွေဆက်လုပ်ပေးဖို့ဝါရှင်တန်ဒီစီမြို့တော်တဝိုက်ကမြန်မာရေးလှုပ်ရှားသူတွေနိုင်ငံရေးဝန်ကြီးဌာနမှာတောင်းဆိုခဲ့ကြောင်းမေရီလန်းပြည်နယ်ကဥယျာဉ်အေးကပြောပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်စီကိုကျွန်တော်တို့အားလုံးအမေရိကန်မှာရှိကြတဲ့မြန်မာ community အသီးသီးကနေပြီးတော့ကျေးဇူးတင်ကြောင်းနဲ့ဒီတဲ့ပိုပြီးတိရောက်တဲ့ပြင်းထန်တဲ့အရေးယူမှုတွေချက်ချင်းလှုပ်ဆောင်ပေးဖို့ကျွန်တော်တောင်းဆိုတဲ့စာပေါ့နော်အဲ့စာရဲ့ copy ကိုကျွန်တော်တို့ဒီနိုင်ငံရေးဝန်ကြီးဌာနကိုကျွန်တော်တော့ပေးတာပေါ့နော်အဲ့တော့တော့ပေးတဲ့အခါမှာကျွန်တော်တို့ Asia Pacific ရေးရတာဝန်ရှိတဲ့ရာရှိတယောက်ကဆင်းလာပြီးသူလက်ခံယူတယ်လက်ခံယူတဲ့အခါမှာကျွန်တော်တို့ကပြောတယ်ဒီညမှာဆိုရင်တို့ကစဖမ်းနေပြီးဒီညညမှာဆန္ဒပြတဲ့ကြပွဲမှာပါဝင်ကြတဲ့လူတွေကိုတကားတွေလိုက်ခောက်ပြီးအတင်းဖမ်းတာတွေလုပ်နေပြီးနောက်လို့ချင်း CDM မှာပါတဲ့လူတွေကိုလည်းဝန်ထမ်းတွေလည်းအားပြီးဖမ်းနေပြီးတို့ကအများဆုံးအရေးယူမှုလုပ်ဖို့လိုပါတယ်တို့ကတို့ကပတ်တို့စိတ်ချပါတဲ့တို့အနီးကန်းစောင့်ကြည့်နေပါတယ်တဲ့လိုရရင်လိုရသလိုတိုးမြှင့်အရေးယူသွားမှာပါတဲ့တမန်ဂျိုးဘိုင်ဒန်ကိုယ်တိုင်ကတော့ဒါဒီကိစ္စကိုတက်တက်ကြွတုံးနေပါတယ်ဆိုပြီးတော့လာပြောသွားပါတယ်ခင်ဗျာ
အလားတူကန်တက်ကီပြည်နယ်ကချင်းနယ်မြန်မာတွေကလည်းအထက်လွတ်တော်အမတ်မစ်ဘက်ကောနဲရဲ့လူးဝစ်ဘေးမျိုးကရုံးရှိမှာဆန္ဒပြတောင်းဆိုခဲ့ကြောင်းဦးဆောင်ပါဝင်သူတောမတ်လင်းရွှေကပြောပါတယ
်အဓိကကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကတော့မစ်ဘက်ကောနရုံးရှိပေါ့နော် Federal Building မှာကျွန်တော်တို့ကပြီးခဲ့တဲ့ပတ်မှာလည်းကျွန်တော်ဆန္ဒပြတယ်ဒီနေ့လည်းပဲဒုတိယမြောက်ပေါ့နော်အာကျွန်တော်ပြီးခဲ့တဲ့နေ့မှာပဲဒီမစ်ဘက်ကောနနဲ့သမရဘားတဲ့တော့ကနဲ့အာဒီ Sanction ကြီးအများကြီးလုတ်ထားပြီးပြီဆိုတာကျွန်တော်ကြားရတယ်သူစစ်တပ်အကြီးအကဲကြီးအခေါင်းဆောင်တွေကပဲတန်ခတ်တာနဲ့မလုံလောက်ဘူးဆိုတာတော့ဖန်ပါတယ်ဒါကပထမအချက်ပေါ့ဒုတိယအချက်အနေနဲ့ကတော့ဒီကျွန်တော်ကြည့်သူမြန်မာပြည်မှာရှိတဲ့မြန်မာပြည်သူတွေမထိခိုက်အောင်ဒီမြန်မာစစ်ရန်တရားရဲ့အလုပ်တွေအထိခိုက်အောင်သူတို့ဘယ်နည်းနဲ့လုတ်သွားနိုင်မလဲဆိုတာကြီးကျွန်တော်ကနီးလိုက်ရှာဖို့လိုတယ်ဖိအားဆက်လက်ပေးဖို့လိုတယ်ဆိုတာကျွန်တော်ယုံကြည်တယ်အဲ့ကြောလည်းပဲကျွန်တော်စ조사သွားမယ်ဖိအားပေးသွားမယ
်ဖေဖော်ဝါရီတနေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဒါကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံတကာရောက်မြန်မာတွေအခုချိန်ထိဆန္ဒပြနေစေဖြစ်ပါတယ်ခင်ဗျာ